'cause it only serves to make me more determined to achieve my final goal.
Also.อีพูดอนี้เนี่ยไปภเวสีอ่ะเลยป่ะเนาะเนาะภเวสีจองจิ้งจุกป่ะเนาะเปาะปะไปป่ะล่ะ
จมารอเจเลทานีตายนาเมียยีชีตีเด่นปัญญายีโลขอเรไรซ์อภเวมาจมาโปรแกรมแมเนเจอร์เนเนี่ยตาวินอยู่ทันส่องနေပါတယ်ไรซ์อภเวอ่ะรอตายนาအခုလက်ရှိမှာဆိုလို့ရှိရင်10ภเวဖြစ်တယ်คารันชันเตแอนกะชินชินซูมีนากาลาหูอภเวတွေเนี่ยအတူတူလက်တွဲပြီးတော့ปัญญายีလုပ်ငန်းနေမှာလှုပ်ဆောင်နေပါတယ်အဲ့မှာကြုံတွေ့နေရတဲ့ကလေးတွေအခြေအနေကတော့ပထမတစ်တစ်ချက်ကတော့ပညာရေးကိုရရှိနိုင်တဲ့အခွင့်အလန်းနဲ့အရင်ုံနေပါတယ်အခွင့်အလန်းလို့ပြောတဲ့အခါမှာဒီလမ်းပန်းဆက်သွယ်ရေးတော်၎င်းပြီးရင်ပညာရေးတင်ကြားဖို့စရိတ်တက်နိုင်မှုဒီစီးပွားရေးအခြေအနေတော်၎င်းပြီးလို့ရှိရင်မိသားစုအတွင်းထဲမှာဒီစာဝတ်နေရေးအတွက်ကိုဝိုင်းဝန်းပြီးတော့တစ်ဖက်တစ်လမ်းအနေရှာဖွေနေရတဲ့အပိုင်းနေမှာတော်၎င်းပြီးလို့ရှိရင်ဒီအဲနောက်ဆုံးအကြီးမားဆုံးတစ်ခုကတော့အတိုင်းပြည်မငြိမ်မသက်မှုပေါ့နော်သူတစ်ဖြစ်ဒီရှမ်းပြည်နဲ့ကချင်ဘက်ပိုင်းမှာဆိုလို့ရှိရင်တော့ဒီစစ်ပွဲဒဏ်ကိုအဓိကခံစားနေရတာတော့ကလေးတွေမှာတက်ရောက်မှုတွေအများကြီးရှိတာကိုတွေ့ရတယ်ပေါ့နော်
ဟုတ်ကဲ့အဲ့ဒီတော့ဒီပညာသင်ပိုင်ကွင့်နှိမ့်ချနေတဲ့ကလေးတွေအခြေအနေကို rise အနေနဲ့ဘယ်လိုကူညီဆောင်ရွက်ပေးပါလဲရှင်တနိုင်တပိုင်ပေါ့နော
် rise အနေနဲ့တိုင်းရင်းသားဒေသတွေမှာလက်တွဲပြီးတော့ပါဝင်လှုပ်ဆောင်တဲ့အဖွဲ့တွေရမိဖက်အဖွဲ့တွေကနေတဆင့်ပညာရေးအခွင့်အလမ်းတွေတိုးမြင့်လာအောင်အတွက်ဒေသရဲ့ဘာသာစကားဒေသရင်ကျေးမှုနဲ့ကန့်ညီမှုရှိပြီးသားဆရာဆရာမလေးတွေကိုသင်တန်းပေးပြီးတဲ့အခါမှာသူတို့ရဲ့ရက်ရွာတွေသူတို့ရဲ့သက်ဆိုင်ရာဒေသတွေမှာပြန်လည်ထမ်းဆောင်မှုအတွက်ကိုလူထုနဲ့ချိတ်ဆက်ပြီးတော့လှုံ့ဆော်မှုတွေလုပ်တယ်။ပြီးရင်အဲလူထုကနေပြီးတော့ဒီဆရာဆရာမလေးတွေကိုလက်ခံကြိုဆိုပြီးတော့ဘလိုမျိုးရည်ရှိတည်တံ့ပြီးတော့ healthy ဖြစ်တဲ့ကျန်းမာရေးကောင်းမွန်တဲ့သင်မှုပတ်ဝန်းကျင်ကိုဘယ်လိုမျိုးဖက်ဖက်ကနေဝိုင်းဝန်းပံ့ပိုးပေးမလဲဆိုပြီးတော့ Christ အနေနဲ့အများကြီးထောက်ပံ့ပေးတယ်ပေါ့နော်ပြီးတဲ့အခါမှာဒီကြောင်းတက်ဖို့အတွက်မတက်နိုင်တဲ့ပညာရေးအတွက်အခက်အခဲဖြစ်နေတဲ့ဒေသတွေမှာဆိုလို့ရှိရင်လည်းဆရာဆရာမတွေကိုပို့ပေးပြီးတဲ့အခါမှာသူတို့တက်နိုင်တပိုင်တိမှတ်ပြုတဲ့အနေနဲ့ stipend အနည်းငယ်ထောက်ပံ့ပေးတယ်ပြီးလို့ရှိရင်သင်ကြားမှုသင်မှုဆိုင်ရာပစ္စည်းလေးတွေထောက်ပံ့ပေးတယ်ပြီးတဲ့အခါမှာပညာရေးနဲ့ပတ်သက်ပြီးတော့လူထုကြားမှာအသိအမြင်တိုးပွားလာအောင်လူထုအမြင်ဖွင့်ဆွေးနွေးပွဲတွေကိုလည်းလှုပ်ဆောင်ပေးတဲ့အခါမှာဝိုင်းဝန်းကူညီပံ့ပိုးပေးတယ်ပေါ့နော
်အခုလိုဒီပေါ့နော်ပံ့ပိုးပေးတဲ့နေရာမှာအီဖြူအနေနဲ့ရောဒီဒေသတွေကိုကိုယ်တိုင်တွားရောက်ခဲ့ဘူးပါလား
ဟုတ်ကဲ့ကျွန်မတော်တော်အားလုံးနှိပါကိုတွားရောက်လေ့လာခဲ့ဘူးပါတယ
်ဟုတ်ကဲ့အဲ့လိုတွားရောက်တဲ့အခါမှာဘယ်ဒေသတွေမှာကလေးတွေအခြေအနေကအစိုးရကဇုံလို့ထင်တယ
်ကျွန်မအနေနဲ့ကတော့ဘယ်နေဒေသကတော့ပို့ပြီးခက်ခဲတယ်ဆိုတာထက်ကိုအခုလက်ရှိအားလုံးလည်းသိတဲ့အတိုင်းပဲလက်တလောစစ်ပွဲတံခံစားနေရတဲ့တအန်းဒေသတွေရှမ်းဒေသမှာရှိတဲ့ကလေးတွေအရဆိုလို့ရှိရင်ပညာရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေဒေသခံကနေပြီးတော့ဆက်လက်လှုပ်ရှားနေတာတွေရှိပေမဲ့လည်းဒီစစ်ပွဲတွေကနေသူတို့အကြီးမားဆုံးအဟန့်အတားအနေနဲ့ဖြစ်နေရတယ်ဥပမာပြောရမယ်ဆိုလို့ရှိရင်ဒီဆရာဆရာမတွေကိုလုံခြုံရေးအတွက်ဘယ်သူကနေပြီးတော့အဓိကတာဝန်ယူအားမခံပေးမလဲ။ကလေးတွေပညာသင်ကြားနေတဲ့အခါမှာလည်းဘာမှစိုးရိမ်ထိန်လန့်မှုမရှိဘဲနဲ့ပညာကိုကောင်းကောင်းမွန်မွန်အာရုံစိုက်တင်နိုင်မှုအတွက်ကတော်တော်လေးကိုစိုးရိမ်ရတဲ့အခြေအနေမှာရောက်ရှိနေတယ်။ပြီးရင်ဒီကလေးတွေနဲ့ဆရာဆရာမတွေသင်ကြားဖို့အတွက်အဓိကလိုအပ်တဲ့သင်ထောက်ကူပစ္စည်းတွေကိုထောက်ပံ့ပေးဖို့အတွက်ကပြင်ပလူတွားရောက်ပြီးတော့ပညာရေးနဲ့သက်ဆိုင်တဲ့ထောက်ပံ့အကူအညီတွေပစ္စည်းတွေကိုပေးဖို့ဆိုတာလည်းတော်တော်လေးကိုအခက်အခဲဖြစ်နေရတယ်ပေါ့နော်
အဲ့တော့အီဖြူပြောချက်ရပါပေါ့နော်ဒီတိုင်းဒေသတွေမှာလွန်ပါချို့တဲ့တွေကလေးငယ်တွေပညာရေးအတွက်ဆောင်ရွက်ပြီးနိုင်အောင်လို့ဘယ်လိုစိတ်ဓာတ်ဖြစ်လာပါလဲအခြေခံ
ကျမကိုရိုင်ဝရဲ့နောက်ခံတမိုင်းကိုပြန်ပြောရမယ်ဆိုရင်ကျမမုတ်ဆုမအမေရနေပြီးတော့ကြီးပြင်းလာတဲ့တမိဖြစ်တယ်ပြီးရင်ပညာရေးကိုစာငတ်ပြီးတော့ကြည့်ပြင်လာတယ်ဒါပေမဲ့တခြားဆွဆွအတိုင်းအတာတွေနဲ့ရှင်မယ်ဆိုရင်ကိုယ့်ရဲ့အခက်ခဲကအင်မတန်မပြောပါတော့တဲ့အခက်ခဲပေါ့နော်ဒါပေမဲ့2008လောက်မှာကြောင်းမျိုးကြောင်းလို့ထိုင်းနေဆက်ဒေတာကိုရောက်ခဲ့ရတယ်ရောက်ခဲ့တဲ့အခါမှာကိုယ့်ထက်နှိမ်ပါပြီးကိုယ့်ထက်ခွင့်အလန်းနေကိုအင်မတန်ကိုယ်တော်မှန်းဆလို့မရနိုင်တဲ့အခြေအနေမျိုးတွေမြင့်မြင့်ကိုတွေ့ထိတွေ့တဲ့အခါမှာအရင်ကိုစိတ်ထိခိုက်ခဲ့ရတယ်အဲ့အချိန်မှာဆယ်ကျော်သက်အရွယ်ပဲဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့အသက်မွေးဝမ်းကြောင်းအနေနဲ့ကတော့ဒီလုံမှာလုတ်ခဲ့မယ်လို့လည်းတခါမှမကြည့်ရွယ်ခဲ့ဘူးဒါပေမဲ့ဟို volunteer ဆရာဆရာမအနေနဲ့တော့စာသင်ခဲ့ဘူးတဲ့အတွေ့အကြုံရှိရပါတော့။အဲ့ဒါကလည်းကိုယ့်ရဲ့ပညာရေးမှာစဦးဝင်ရောက်ခဲ့တဲ့အချိန်လို့လည်းပြောလို့ရတယ်လို့ပြီးရင်ဒီ global border study ဆိုတဲ့ post dan ကျောင်းလေးကိုတက်ခွင့်ရခဲ့တယ်။အဲ့ရနေမှာတစ်ဆင့် field trip အနေနဲ့စစ်ဖက်တန်းကြောင်းမလို့ခန်းစားခဲ့ရတဲ့တကင်းရွာလေးတရွာထိုင်းနေစမှာရှိခဲ့တဲ့ရွာလေးကိုသွားရတဲ့အခါမှာပညာရေးအတွက်မပြောနဲ့ နေဖို့အိမ်တော်မှာအမိုးမလုံပြီးလို့ရှိရင်ကြောက်တောင်နေကြတဲ့မှာအင်မတန်ချမ်းတုံနေပြီးတော့ပညာရေးအခြေအနေကသူတို့အတွက်ကတော့တော်တော်လေးကိုဦးစားပေးအဆင်မှမရှိဘဲနဲ့စားဝတ်နေရေးလုံခြုံတဲ့ shelter ပေါ့နော်မိုးအောင်မှာနေနိုင်မှုအတွက်ကအရင်အောင်နှိမ်ပါနေတာကိုတွေ့တဲ့အခါမှာငါတော့တခုခုလှုပ်ချင်တယ်ငါတခုခုတော့ပါဝင်ချင်တယ်ကိုပထမဦးဆုံးထိတွေ့တာလည်းပညာရေးဖြစ်တဲ့အတွက်ကြောင့်မို့ကြောင်းပြီးတဲ့အခါမှာအလုပ်တင်နေနဲ့ဒီကရင်ကျောင်းဆရာများအဖွဲ့ကနေမှတဆင့်တိုင်းရင်းသားပေါင်းစုံဖွဲ့စည်းထားတဲ့ project လေးတခုမှအလုပ်တင်နေနဲ့ပါဝင်ခွင့်ရတယ်အဲ့ရနေမှတဆင့် project လေးက right ဆိုပြီးအသွင်သဏ္ဍာန်ပြောင်းလဲလာတဲ့အတွက်ကြောင့်မို့ဒီဖွဲ့စည်းမှာပါဝင်လောက်ကင်ခွင့်ရတာလဲခုခုကိုအရင်ကဝမ်းသာကုန်ယူမိတယ်ဗောနော
်အခု EP က Bush Center ကနေပြောပါနော် leadership သင်တန်းကိုလာတက်ရပြီဆိုတဲ့အခါကျတော့အဲ့ဒီအတွေ့အကြုံကနေပေါ့နော်မြန်မာနိုင်ငံကိုပြန်ယူသွားနိုင်တဲ့ကိုယ့်ရဲ့ရရှိတဲ့အကျိုးရလဒ်ကပါပါလေဆိုတော့ကျွန်မသိချင်ပါတယ
်သင်ယူရရှိတာတွေကတော့အများကြီးရှိပါတယ်အဲဒါပေမဲ့အကုန်လုံးကချက်ချင်းပြန်အသုံးချဖို့ဘယ်လောက်တိုင်းဒါတွေအသုံးချနိုင်မလဲဆိုတော့ကိုရရှိတဲ့အခွင့်အလမ်းပေါ်မှာလည်းအများကြီးမူတည်တယ်ပေါ့နော်ပထမဦးဆုံးလက်တလောချက်ချင်းပြန်ပြီးအသုံးချနိုင်တာတော့ကိုရလက်ရှိအဖွဲ့အစည်းမှာဆိုလို့ရှိရင်အစည်းအဝေးတော်၎င်းဆွေးနွေးမှုတွေတော်၎င်းဒါမှမဟုတ်ဆုံးဖြတ်ချက်တွေချတဲ့အခါမှာဒီဒီမိုကရေစီနီလမ်းတကြအားလုံးပါဝင်ဆွေးနွေးပြီးတော့ဆုံးဖြတ်ချက်ချမှုတွေလုပ်ငန်းစဉ်တွေပြီးလို့ရှိရင်ကိုမထင်ထားတဲ့ကိုမတတိမမူမိတဲ့လူနည်းစုတွေရဲ့အထင်မြင်တွေကိုကိုနဲ့အမြင်မတူရင်တော့မလေးလေးစားစားနဲ့ဘယ်လိုမျိုးလက်ခံနိုင်မလဲဆိုတော့အချက်လက်တွေကတော့ဒါကတော့ဒီမိုကရေစီရဲ့တကယ်အခြေခံကျတဲ့နည်းလမ်းတွေဖြစ်တယ်ပေါ့နော်အဲ့ဒီဟာပေါ်မှာပို့ပြီးတော့တတိမမူမိလာတယ်ပြီးလို့ရှိရင်အဲ့ဒီဟာတွေကိုပြန်မိအကောင့်ထဲပို့ဖို့အတွက်ကလည်းကိုကိုပြန်ပြီးတော့ပို့ပြီးတော့အယုံကြည်မှုရှိလာတယ်နောက်တစ်ခုကကြတော့ပညာရေးလုပ်ငန်းလို့ပြောပေမဲ့ပညာရေးလုပ်ငန်းကတကယ်ကိုကျေပြက်ပါတယ်တကယ်တကယ်ပြောမယ်ဆိုရင်တော့အခုပါဝင်ခဲ့တဲ့ Bush Fellow ကညီကိုမောင်မားဆိုလို့ရှိရင်ကဏ္ဍအသီးသီးမှာတချို့တွေဆိုလို့ရှိရင်ဆရာဝန်တွေပါတယ်တချို့တွေဆိုရင်ဥပဒေပိုင်းမှာပါတယ် NGO ပိုင်းနေမှာပါတဲ့ခါကျတော့ကိုမဖြည့်ရှင်းနိုင်တဲ့ပြဿနာတွေကိုကိုလိုပဲလှုပ်ရှားနေတဲ့ဒီကဏ္ဍအသီးသီးရဲ့ညီကိုမောင်မားတွေကိုဘလို့အကူအညီတောင်းလို့ရမလဲဘလို့ချိတ်ဆက်လို့ရနိုင်မလဲ connection နဲ့ coordination ပေါ့နော်လူတို့အချင်းချင်းချိတ်ဆက်မှုတွေပြဿနာတွေကိုအချင်းချင်းချိတ်ဆက်အတူတူဖြေရှင်းမှုအတွက်ကတော့ဒါတကယ်ကျမအနေနဲ့တင်ယူရရှိတာလည်းဖြစ်တယ်လို့ပြန်သွားတဲ့အခါမှာလည်းအင်မတန်အင်အားတစ်ခုလည်းဖြစ်စေတယ်ပေါ့နော
်ကျမစိတ်ဝင်စားတဲ့အချက်ကခုလိုပေါ့နော်မြန်မာနိုင်ငံကနေလာပြီးတဲ့အခါကျတော့တချိန်ကသမ္မတဖြစ်ခဲ့တဲ့သမ္မတဘုရှ်နဲ့သမ္မတကတော့လော်ရီဘုရှ်နဲ့တွေ့လိုက်တဲ့အခါကျတော့ EP ပဲခန်းစားချက်ကိုသိချင်ပါတယ
်ဟာကျမပထမအိုးဆုံးအချိန်တွေ့ရတော့ပြီး2016အောက်တိုဘာလမှာတစ်ခေါက်တွေ့ရပေါ့နော်ပြီးရင်ဒုတိယအချိန်ကတော့ဒီပြီးခဲ့တဲ့ Monday မှာ graduation မှာတွေ့ရတဲ့အခါကျတော့ကို့အနေနဲ့ကတော့တစ်ခါမှအိမ်မက်တောင်မမက်ဘူးပေါ့နော်အဲကျွန်မရဲ့ education background အရလည်းဒီလိုမျိုးတွေ့နိုင်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးကိုရှိနေတဲ့အသက်မိုးဝမ်းကြောင်းလမ်းကြောင်းအရလည်းဘယ်လိုမှမဖြစ်နိုင်ဘူးဒါပေမဲ့ဒီလိုမျိုးတွေ့လိုက်ရတဲ့အတွက်ဂုံယူဝမ်းမြောက်မိသလိုငါတို့နိုင်ငံကတော့တစ်နေ့တစ်နေ့တစ်ချိန်ချိန်မှာဒီလိုမျိုးအင်မတန်ဒီမိုကရက်တစ်ကြကြနီလန်းကြကြနဲ့အနာဂတ်လူငယ်တွေကိုမွေးထုတ်ပေးနိုင်တဲ့သူမျိုးတမရနေရာကနေမဟုတ်ရင်တော့မှကိုယ်လက်ရှိရက်နေတဲ့နေရာကနေပြီးတော့အနာဂတ်လူငယ်ကောင်းဆောင်တွေကိုမွေးထုတ်ဖို့အတွက်ကိုယ်တွေမှာလည်းတာဝန်ရှိတယ်ဆိုပြီးတော့သူတို့တမရဘုရှ်ကနေပြီး message ရတယ်နောက်တစ်ခုကကြတော့တမရဘုရှ်နဲ့သူတမရဘုရှ်ကတော့အင်မတန်ကိုနှွေးထွေးပြီးတော့သူတို့လည်းတာမန်လူလိုပဲဆိုတော့ကိုကတကယ့်ကိုသူတို့နဲ့မျက်နှာချင်းဆိုင်တွေ့တဲ့အခါမှာဟာတာတွေပြောတယ်ပြီးရင်တယောက်နဲ့တယောက်အရင်ကနွန်းနွန်းထွေးထွေးဆက်ဆန်တယ်ပြီးရင်လူငယ်တွေပုံမှာလည်းမျောလင့်ချက်တွေအများကြီးထားတာကိုတွေ့တဲ့အတွက်ကြောင့်မလို့ပို့ပြီးတော့လည်းကိုယ့်ကိုယ်တာဝန်ပို့ကြီးလာတယ်လို့လည်းခံစားရတယ်ပေါ့နော
်ကျေးဇူးအများကြီးတင်ပါတယ် EP ခုလို
ဆက်ရှိနေတင်ပါတယ
် You can bend but never break me cause it only serves to make me more determined to achieve my final goalStronger, not a novice.